Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်နိုဝင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့အတူကျမအနောင်လောက်လို့ပြောပြပေးမှာပါကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကိုလွန်သွားပြီလို့ညီဖြစ်သူလက်ရှိသမ္မတရာဦးကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြားနေကကြေညာပါရယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှသူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းထိုရီယာ KT မက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်ဒေါ်နယ် F မက်ဂန်ကိုခန့်အပ်လိုက်ပါရယ်အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ရုံကိုနောက်လာမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတူကိုဘုံလုတ်တဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းဆီးလိုက်တယ်လို့ရဲဌာနကပြောပါရယ်ဒီလိုသတင်းတွေကိုကြားမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နဲ့နားဆင်ကြရမယ်ထဲမှာတိုက်ပွဲတွေရှိနေသေးပေမဲ့လည်းအစိုးရဘက်ကတော့ငြိမ်းချမ်းရေးခရီးအတွက်အမြဲတမ်းတကားဖွင့်ကြိုးစားနေတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကဒီငင်းညာကြီးကိုကျွန်တော်တို့ကကန့်လန့်နေတယ်လက်ရှိချိန်မှာလည်းကျွန်တော်တို့တကားပွင့်ထားတယ်ကန့်လန့်ထားတယ်ကျွန်တော်တို့ကဒီငင်းညာမှုရအောင်တော့အစိုးရကအသွမ်းကုန်ကြိုးပမ်းဆောင်ရွက်ပါ
မယ်ဒီမှာသမရယုံပြောခွင့်ရဦးစော်ထေကခုလိုသုံးသက်ထားတာကိုမကြခင်မှာပြည်စုံနာဆင်ကြအောင်ပါပါဒါပြင် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကိုပါတီကုံတိတ်ခါညှို့နှံ့စေမှုနဲ့တာဝန်သီးသီးကနေပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့သတင်းစာရီကိုလည်းခုညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကကြီးညာပေးသွားမှာပါရှင်
ကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကွယ်လွန်သွားပြီလို့ညီဖြစ်သူလက်ရှိသမ္မတရာဦးကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြားနေကကြေညာပါတယ်။ကွယ်လွန်ရတဲ့အကြောင်းရင်းကိုချက်ချင်းမသိရသေးပါဘူး။ဖီဒယ်ကက်စထရိုကိုစနေနေ့မှာမိသကြိုးမှာပါဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဘက်ခြမ်းမှာပထမဆုံးကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖူဂန်စီယိုဘတ်တီစတာကိုအာဏာကဖယ်ရှားခဲ့ပြီးတဲ့နောက်သူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါ။ဖီဒယ်ကက်စထရိုဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်1959ခုနှစ်ကနေ1956ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီး1956ကနေ2008ခုနှစ်အထိသမ္မတအဖြစ်တာဝန်ယူခဲ့ပါတယ်။သူ့ကိုဆိုရှယ်လစ်စနစ်ရဲ့ချန်ပီယံတဦးအဖြစ်နဲ့နယ်ချဲ့ဝါဒကိုဆန့်ကျင်သူတဦးအဖြစ်သတ်မှတ်ကြပါတယ်။ဒါအပြင်ဖီဒယ်ကက်စထရိုဟာကျူဘားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်အဖြစ်လည်း1961ကနေ2011ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ကက်စထရိုရဲ့လက်ထက်ကျူဘားနိုင်ငံမှာတပါတီကွန်မြူနစ်စနစ်ကိုကျင့်သုံးလာတာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်းသိမ်းခဲ့တဲ့အပြင်ဆိုရှယ်လစ်စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအတိုင်းအဝန်တစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါတယ်။တော်လရင်ကောင်းဆောင်ကက်စထရိုကွယ်လွန်ခဲ့တဲ့အတွက်ဝန်ထမ်းကြောင်းအထိတ်အမှတ်နဲ့မြို့တော်ဟာဗာနာမှာလမ်းတွေပေါ်မှာလူတွေစုဝေးချစ်တက်ကြပါတယ်။မက္ဆီကိုသမ္မတအန်ဒရီကေပညာညက်တိုက20ရာစုရဲ့တော်လိုင်းရင်တင်ငေတာလည်းဖြစ်တဲ့ကျူဘားတော်လိုင်းရင်ကောင်းဆောင်ဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အတွက်ဝါနယ်ကျောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။ဆိုဗီယက်ကောင်းဆောင်ဟောင်းမီခေးလ်ဂိုဗာချော့ပ်ကလည်းကျွန်းနိုင်ငံတစ်ခုဖြစ်တဲ့ကျူဘားကိုအမေရိကန်ရဲ့ပိတ်ဆို့မှုတွေကြားကပဲအင်အားတောင့်တင်အောင်လုပ်ခဲ့တဲ့အတွက်ဂုဏ်ပြုခဲ့ပါတယ်။
အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှနိုင်ငံသားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြဆဲဖြစ်ပေမဲ့မနေ့ကတောက်ကြနေမှာတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်ထားလိုက်ပါတယ်။ဒုတိယမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းမက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အိမ်ပြီးတော့အကြံပေးအဖြစ်ဒေါ်နယ် F မက်ဂန်တို့ကိုခန့်အပ်လိုက်တာပါ။ဒီရာထူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်မလိုပါဘူး။အခုခန့်အပ်လိုက်တဲ့နှစ်ယောက်စလုံးမှာလိုအပ်တဲ့အတွေ့အကြုံတွေအများကြီးရှိကြတယ်လို့ Mr. Trump ကကြေညာချက်မှာပြောထားပါတယ်။ဒီမတိုင်ခင်ရွေးချယ်ခံထားမှုတွေမှာလုပ်ငန်းအတွေ့အကြုံမြင့်ချက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အခုခန့်အပ်ခံရသူနှစ်ဦးတည်းကတဦးဖြစ်သူ Miss McFarlane ကတော့သမ္မတ3ယောက်အတွက်တာဝန်ထမ်းဆောင်ပေးခဲ့သူဖြစ်ပြီးတော့သူကအခုလက်ရှိမှာတော့ Fox သတင်းဌာနအတွက်အမျိုးသားလုံခြုံရေးသုံးသပ်မတ်ချက်ပြောကြားသူအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်သူက2006ခုနှစ်မှာ Republican အထက်လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ပူးပြီးအရွေးချယ်တော့မခံခဲ့ရပါဘူး Mr. McGahn ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအောင်ဖြစ်ပြီး Mr. Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ရဲ့ရှေ့နေအဖြစ်တာဝန်ယူခဲ့သူပါ Mr. Trump ကိုထောက်ခံတဲ့ Republican အမတ်အနည်းငယ်ထဲမှာသူလည်းပါဝင်ပါတယ်သူကစီးပွားရေးသမားဖြစ်တဲ့ Mr. Trump သမ္မတဖြစ်ရင်ကြုံရနိုင်တဲ့ကိုကျိုးစည်းဝါနဲ့နိုင်ငံတော်အကျိုးစည်းဝါကြားရှုပ်ထွေးလာနိုင်တဲ့အခြေအနေတွေကိုဖြေရှင်းပေးရလိမ့်မှာဖြစ်ပါတယ်။အစိုးရတောင်ပေါ်ဘယ်တော့မှမထမ်းဘူးတဲ့ Mr. Trump ဟာကမ္ဘာဒေသအနှံ့အပြားမှာအိမ်ချမ်းမြေပိုင်ဆိုင်မှုတွေဖျော်ဖြေရေးနဲ့အပန်းဖြေလုပ်ငန်းတွေပိုင်ဆိုင်ထားပြီး အခုလိုသူ့ရဲ့ယင်းနီးမြုပ်နှံမှုတွေကြောင့်သမရနေရာကနေဆုံးဖြတ်မှုတွေလုပ်ရမှာပလိုက်မှုတွေရှိနိုင်တယ်ဆိုပြီးစိုးရိမ်နေကြတာဖြစ်ပါတယ်မစ္စတာထရမ့်ကတော့သူ့ရဲ့နေစဉ်ကုမ္ပဏီတာဝန်တွေကိုသူ့သားသမီးတွေကိုတာဝန်လွှတ်ထားပေးမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စစ်တမ်းခံရတဲ့ဆီးရီးယားနိုင်ငံမှာအေးအေးတန်ကိုပါခတ်ဆတင်ခန်းစားနေကြရတာမို့အခြေအနေတွေအတော်ဆိုးရင်စရာဖြစ်နေချိန်မှာပဲဂျော်ဒန်အစိုးရကဂျော်ဒန်နယ်စပ်တစ်လျှောက်တောင်းတင်နေကြတဲ့တောင်းနဲ့ချီတဲ့ဆီးရီးယားဒုက္ခသည်တွေအတွက်အင်္ဂါနေ့မှာအကူအညီတချို့ပြန်ပေးဖို့ခွင့်ပြုလိုက်ကြောင်းကြေညာခဲ့ပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ဆီးရီးယားကနေစစ်တမ်းကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေထဲကတဝဲလောက်ဟာကလင်းငယ်တွေဖြစ်ကြပြီးသူတို့အတွက်အစားအစာနဲ့တောက်သုံးရည်တိတ်မရှိပဲဆေးဝါးစောင့်ရှောက်မှုကုသမှုလည်းလိုအပ်နေတာဖြစ်ပါတယ် IS စစ်သွေးကြော်တွေကဂျော်ဒန်စစ်သား9ယောက်ကိုတပ်ပစ်ခဲ့တဲ့နောက်ပိုင်းမှာတော့လူသူသိမ့်မနေတဲ့ဝေးလံခေါင်းများဒေသမှာရောက်နေကြတဲ့ဒီဒုက္ခသည်တွေအတွက်ဂျော်ဒန်ကဩဂုတ်လထဲမှာပဲတချိန်အထောက်အကူပစ္စည်းပို့ခွင့်ပြုခဲ့တာဖြစ်ပါတယ်အခုတော့ဒုက္ခသည်တွေအတွက်ကုလသမဂ္ဂကလင်းများရမုံငွေအဖွဲ့နဲ့တခြားကုလအဖွဲ့အစည်းမျိုးစုံကအထောက်အကူပစ္စည်းတွေပေးပို့ခွင့်ရလာပြီဖြစ်ပါတယ်။ဒါပေမဲ့လည်းအကူအညီပေးရဖွဲ့သားတွေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမသိရသေးဘူးလို့ UNICEF ကပြောခွင့်ရပြောကြားခဲ့ပြီးကလင်းငယ်တွေနဲ့အမျိုးသမီးတွေအတွက်အာဟာရချို့တဲ့မှုတွေပိုဖြစ်နေတယ်လို့သတင်းတွေရရှိခဲ့တယ်လို့လည်းပြောပါရရှင်။
ဤရန်နိုင်ငံမှာတောက်ကြနေကလူ45ယောက်တိဆုံးခဲ့တဲ့ယထာတိုင်းမှုနဲ့ပတ်သက်ပြီးတော့ဆွေရပိုင်ယထာကုမ္ပဏီရဲ့ဝန်ထမ်း3ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်တရားရေးဌာနကပြောပါတယ်။အီရန်နိုင်ငံတရားဥပဒေရေးရာသတင်းအင်တာနက်စာမျက်နှာဖြစ်တဲ့ Mizan Online ကစနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာတော့အီရန်အာဏာပိုင်တွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့ပြောပါတယ်။ဒီယထားတိုင်းမှုကအီရန်နိုင်ငံရဲ့မြို့တော်တီဟီရန်မြို့ရဲ့အရှေ့ဘက်မိုင်150လောက်မှာဖြစ်ခဲ့တာပါ။ခီးတဲ့ရင်ယထားကဘူရာမာယထားတဲ့ယထားရစင်ကိုဝင်တိုက်ခဲ့တာဖြစ်ပါတယ်။ယထားတိုင်းမှုကြောင့်ယထားတွဲအတော်များများလည်းမီးလောင်သွားခဲ့ပြီးတော့တချို့လူတွေဟာအလွန်ကိုစိုးစိုးဝါးဝါးမီးလောင်သွားတဲ့အတွက်သူတို့ပဲသူပဲဝါဖြစ်တယ်ဆိုတာကို DNA စစ်ပြီးတော့ဖော်ထုတ်ခဲ့ရတယ်လို့အီရန်အစိုးရဘိုင် IRNA သတင်းအေဂျင်စီကစနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာဆန်ယုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူတို့ကိုဘုံလုတဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းဆီးလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်။အနောက်ဂျာဗာဒေသမဂျာလန်ခါမှာတန်ရရှိသူကိုသူ့အိမ်နဲ့အိမ်မှာဒီသတင်းပတ်အစောပိုင်းကဖမ်းဆီးခဲ့တာပါ။အသက် 23 နှစ်အရွယ်ရီယိုပရီတာနာဝီဘာဝါဟာ Islamic စစ်သွေးကြောအုပ်စု IS တို့ကိုထောက်ခံတဲ့အင်ဒိုနီးရှားနိုင်ငံကအုပ်စုဝင်တူအဖြစ်ယုံကြည်ရသူဖြစ်ပါတယ်။ခုဖမ်းဆီးမိတဲ့ဖောက်ခွဲပစ္စည်းပမာဏဟာ2000ခုနှစ်ဘာလီကျွန်းတိုက်ခိုက်နိုင်ကလပ်တစ်ခုမှာပုံခွဲလို့လူ902ဦးသေဆုံးခဲ့ရတဲ့ပုံထက်2ဆလောက်အပင်အားပြင်းနိုင်တယ်လို့ဒေတာရင်သတင်းဌာနကပြောပါတယ်။ဖမ်းဆီးမိတဲ့အထက်မှာစာအုပ်တွေအနက်ရောင်အလံတစ်ခုကြည်ဆန်းတဲ့လက်နက်ပေါင်းစုံအပြင်လေတနတ်တွေတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Boy Roughly အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီလိုတက်ခိုက်ဖို့ဘလို့စီစဉ်ထားသလဲတကူရောလှောက်ရှာတာလားကြံရပါတွေရှိသလားဆိုတာနဲ့ဒီလောက်များတဲ့ဖောက်ခွဲရေးပစ္စည်းအလုံးဝဲဖို့ဘဲကငွေတွေရခဲ့တယ်လဲဘလို့စီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါတယ်တန်ရရှိခဏရသူဝီဘာဝါဟာစက်ပြိုရဲ့သိပ်ပံပညာကိုတက္ကသိုလ်မှာသင်ယူခဲ့တာဖြစ်ပြီးအလုပ်အကိုင်းမရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံတော်ဝန်တက်ခိုက်ဖို့ဘုံလုံးနေကိုသူ့ဘာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရအာမကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြွတို့နဲ့ဆက်ဆက်တဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးအဆိုးဆုံးတိုက်ခိုက်မှုကတော့ဂျကာတာမြို့ကဇန်နဝါရီလမှာလူ၄ဦးသေဆုံးခဲ့ရတဲ့ဘုံတနက်နဲ့တိုက်ခိုက်မှုဖြစ်ပါတယ
်။ IS စစ်သွေးကြွအဖွဲ့ကိုထောက်ခံတဲ့ဖိလစ်ပိုင်နိုင်ငံကစစ်သွေးကြွအဖွဲ့ဒါဇင်ပေါင်းများစွာကိုဖိလစ်ပိုင်တပ်တွေက၄ချောင်းတိုက်ခိုက်မှုပေါင်းဝင်ထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အာဏာပိုင်တွေကပြောပါတယ်။အဲဒီစစ်သွေးကြွအဖွဲ့တွေဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူမရှိတဲ့အစ္စလမ်ဘာသာရေးကျောင်းတစ်ခုမှာခိုးအောင်နေကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဘူတစ်မြို့ကဘာယာဘောရွာမှာဖိလစ်ပိုင်တပ်တွေနဲ့မော့စစ်သွေးကြွ40လောက်စနေနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ရဟတ်ယာဉ်တွေကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကတပ်ဖွဲ့ဝင်2ယောက်တန်းရရသွားခဲ့ပြီးတော့စစ်သွေးကြွတွေဘက်ကတော့ဒဏ်ရာရသေဆုံးတာတွေရှိပေမဲ့ဘလောက်ဆိုတာကိုမပြောနိုင်ဘူးလို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။လူပေါင်း15ယောက်သေဆုံးခဲ့တဲ့စက်တင်ဘာ2ရက်နေ့ကဘုံခွဲတိုက်ခိုက်မှုဟာမော့စစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့ပြည်တွင်းခံရပြီးတဲ့နောက်သူတို့အဖွဲ့ဟာဘုံတွေဆက်လုပ်နေတယ်လို့ ထောက်လန်းရေးသတင်းရတာကြောင့်ဖိလစ်ပိုင်တပ်တွေကအဲ့ဒီစစ်သွေးကြော်တွေကိုဘူတစ်မြို့မှာဂျာတာရီနီကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရပုံမှုချုပ်ပဒေလာကပြောပါတယ်ခင်ဗျာ
။တရုတ်နိုင်ငံကအလုတ်သမား84ဦးတေဆုံးခဲ့ရတဲ့ဓာအားပေးဆက်ယုံဆောက်လုပ်ရေးလုပ်ငန်းကညှမ်းစင်ပြောကြားမှုနဲ့ပတ်သက်လို့လူ73ဦးကိုတာဝန်ရှိသူတွေကထိန်းသိမ်းထားပါတယ်။အေးပေးတာဆယ်ဝင်ရဲ့ပေ230အမြင့်ကအတွင်းပိုင်းကွန်ကရစ်နေရံတွေကိုဆောက်လုပ်နေကြတော့ကြာရာပတိနဲ့မနက်ပိုင်းကအတော်မတော်တဆမှုဖြစ်ပွားခဲ့တာပါ။တအားပေးဆယ်ဝင်ကိုအလော်တကြီးဘလို့ဆောက်လုပ်နေတယ်လဲဆိုတာကိုလည်းကနဦးစုံစားစစ်ဆေးမှုတွေလုံးဝမလုပ်ခဲ့ပါဘူး။တဟာဒီနှစ်တွေအတွင်းတရုတ်နိုင်ငံမှာဖြစ်ပွားတဲ့ဆိုးဝါးလွန်းတဲ့လုပ်ငန်းခွင်မတော်တဆမှုတွေထဲမှာအဆိုးဆုံးလည်းဖြစ်ပါတယ်။တအားပေးဆယ်ဝင်ကိုအပြစ်သက်တိဆောက်ဖို့အချိန်အကန့်အသတ်ရှိနေတာကြောင့်စီမံကုတ်ကဲမှုမာယွန်းလို့အခုလိုဘေးဒုက္ခရောက်ကြရတာဖြစ်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ပြောမထားပါဘူး။ထိန်းသိမ်းထားသူ73ဦးရဲ့အသေးစိတ်အချက်အလက်တွေကိုအစိုးရကမထုတ်ပြန်ပေမဲ့တအားပေးဆက်ယုံတာဝန်ခံဂျန်းရှီဂန်နင်းနဲ့အဓိကတအားပေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ဟေဘေးယင်နန်းတို့ကိုစုံစမ်းနေပါတယ်။ဟေဘေးယင်နန်းကုမ္ပဏီဟာအစစ်မြစ်တအားပေးလုပ်ငန်းအတော်များများကိုတာဝန်ယူထားပြီးတော့လုပ်ငန်းခွင်မတော်တဆမှုတမိုင်းကြောင်းရှိတဲ့ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။
2016အာဆီယံဆူဇူကီဖလားဘောလုံးပွဲကိုမြန်မာအသင်းနဲ့မလေးရှားအသင်းတို့ရန်ကုန်မြို့တူနာခွင်မှာအခုသတင်းကြေညာချိန်အတွင်းမှာအုပ်စုနောက်ဆုံးပွဲဖြစ်နေကစားနေကြပါတယ်။အခုချိန်ထိတော့နှစ်သင်းစလုံးဘယ်သူမှဂိုးမသွင်းနိုင်ကြသေးပါဘူး။မြန်မာအသင်းကမြန်မာအသင်းရောမလေးရှားအသင်းနှစ်သင်းစလုံးသုံးမှတ်ရထားပြီးတော့မြန်မာအသင်းကမလေးရှားတဲ့ဂိုးကွာချချက်တကူအသာရထားတာကြောင့်အနည်းဆုံးသိရရင်အုပ်စုကနေနောက်ဆင့်တက်မှာဖြစ်ပြီးမလေးရှားအသင်းကတော့ဒီပွဲနိုင်မှ semi final ကိုတက်မှာဖြစ်ပါတယ်ခင်ဗျာ။
နန်းလောင်နဲ့ကိုရန်နိုင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကိုတာဝန်ကရုပ်သိမ်းတဲ့အကြောင်းကိုတင်ဆက်ပေးပါမယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကိုပါတီရဲ့ဂုံတိုက်ခါညှို့နှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာတော့အငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိနေပါတယ်။အပြည့်စုံကိုကုညဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်။ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်း၊မြောင်းမြတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကိုပါတီတာဝန်တွေကနေရုပ်သိမ်းလိုက်ပေမဲ့တာမန်ပါတီဝင်တွေအဖြစ်ဆက်ရှိနေကြမှာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့ NLD ပါတီဗဟိုအလို့မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ်။
ဥပဒေကတော့မူပင်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဲမူပင်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကျွန်တော်အဖွဲ့ချုပ်ပါပဲအဲ့ဒီအဖွဲ့ချုပ်ပုဂ္ဂိုလ်ကိုရှင်းပြဆွဲလို့အဆွဲသင့်မဆွဲတိုင်းဖူးလို့ဖော်ပြတော့လည်းအဲ့ဒီတော့ကဖော်ပြကပေါ့ဖြံပြေလို့မေးရလို့ဒါတစ်ချက်နောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့ဒီမျိုးကိစ္စဒီမျိုးကိစ္စကရှုပ်ရှင်းကပြီးသွားတော့လည်းဒီ Facebook မှာကောလွှတ်တော်ပါဝင်နေမှာရောအဖွဲ့ချုပ်တစ်ခါကြားလို့အောင်ကြည့်ကြောကြခဲ့တဲ့ကိစ္စနောက်ဒီဟန်လေးကြာတော့သူမြို့နယ်မှာဥရဒီကဏ္ဍကပါမဲ့ပုဂ္ဂိုလ်ဟာတက်ကအုပ်ချုပ်ရေးကဏ္ဍဒီမှာဝင်ရောက်ဆက်ဖက်တဲ့ခါမှာအမျိုးကိုကြည့်ရပြီးတော့တရားစွဲမဲ့ဆွေးနွေးထူထောင်ဖြစ်လာခဲ့တဲ့ကိစ္စအဲ့ဒါကိုဒီမှာသူတို့ကမ္မအဖွဲ့ဝင်ဖြစ်နေတတ်မှတ်ရတာပ
ါစစ်ဘူဟောင်းတူဦးဖြစ်တဲ့ရွှေပြည်သာပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညံလင်းကတော့ဟိုတလောတုံးကရွှေပြည်သားမိုတယ်မှာညသကောင်အချင်းခါရာအိုကေဆိုခွင့်တောင်းတာကိုမရလို့မိုတယ်ဝန်ထမ်းတွေကိုချင်းချောက်တယ်ဆိုပြီးသတင်းထွက်ပေါ်ခဲ့သူဖြစ်ပါတယ်။မြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတူဦးဖြစ်ပါတယ်။ဒေါက်တာစိုးမိုးသူကိုပါတီတာဝန်တွေရဆိုင်လိုက်တာနဲ့ပတ်သက်လို့ NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ
်။လက်ရှိအနေအထားကတော့ဒေါက်တာစိုးမိုးသူကိုအဖွဲ့ချုပ်ရဲ့ဘုလူငယ်တာဝန်ခံဖြစ်ကနေပြီးဆက်ဆွန်းရှင်းလုပ်လိုက်တယ်ရိုးတာဝန်ရိုးအဖွဲ့ဝင်ဖြစ်သွားတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့ပြည်သူ့ဒီမိုကရေစီအဖွဲ့ချုပ်ကဆက်မှတ်ထားတဲ့ဟိုဖွဲ့စည်းထားတဲ့လူငယ်လည်းဖြစ်တယ်ဟိုဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့ဘူဝါဒနဲ့အဖွဲ့ချုပ်ရဲ့ဂုဏ်သိက္ခာပိုင်းကိုလိုက်နိုင်ရမှာပေါ့ဒါဆိုစမိုးသူအတွက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရေးရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးအလုပ်လုပ်သွားလို့ရတယ်သူကပြည်သူ့ဒီမိုကရေစီအဖွဲ့ချုပ်ရဲ့အဖွဲ့ဝင်တယောက်ဖြစ်နေတုံးပဲအဲ့တော့အခုလက်ရှိလည်းကိုယ်တိုင်တယောက်လည်းဖြစ်နေတော့မှဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့ကတော့တော်တော်စမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်တိုင်တောင်းဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးဟိုထောက်ပံ့ပေးသွားမှာပေါ့
NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတူကိုတာဝန်ကရစဲတဲ့အရေးယူတာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရအရေးယူတာမျိုးကိုကြိုးဆိုပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
အရေးယူတဲ့ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရရှိတာကတော့ဟိုပါတီအနေနဲ့အရေးယူနိုင်တာကပါတီအားနေပြီးတော့ဟိုသူ့တာဝန်တွေကိုရပ်ထိုင်းတာအပြင်းထန်ဆုံးကတော့ပါတီတွေကနေထုတ်ပစ်တာပေါ့နော်ဆိုတော့အဲ့ဒီလိုလုပ်ပေမဲ့လို့တော်တော်ကိုယ်စားလှယ်အဖြစ်ကတော့ပြုတ်မသွားဘူးချုပ်လို့မရဘူးပေါ့အဲ့တော့ဟိုအခုလိုအပ်နေတာကကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှတာနေပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ 1% ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီလွှတ်တော်ကိုယ်စားလှယ်ကအကျဉ်းစာရိတ်တာပြပြနေတယ်တာဝန်မကြည့်ဘူးအဲဓမ္မမို့ရင်လဲဒီနိုင်ငံကျေးဇူးတစ္ဆာကိုဟိုဖောက်ဖျက်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ဖျက်တယ်အဲဒါဖြင့်အဲ့ဒီပြည့်ချက်၅ခုမှာတစ်ခုခုနဲ့ညီစွန်းနေဆိုရင်သူကတိုင်ခွင့်ရှိသွားမယ်ပေါ့နော
် right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဦးကိုတာဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဦးရှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတီးပြုတ်ပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အခုအချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကုညဝင်းအောင်တက်ဆက်သွားတာပါအခုဆက်ပြီးတော့တိုင်းသတင်းလာတပုတ်ဖြစ်တဲ့တနိုင်ငံလုံးအဖြစ်ခက်ရစဲရေးအကြောင်းကိုတင်ဆက်ပေးပါမယ်တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုင်းရင်းသားလက်နက်ကိုင်ပူးပေါင်းအဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စီးရဲတင်းမာမှုတွေကအရှိန်မြင့်နေစေဖြစ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရဲသားအစိုးရဘက်ကတော့တနိုင်ငံလုံးအဖြစ်ခက်ရစဲရေးပူးပေါင်းပါဝင်ကြဖို့ငင်းချင်းတကားကိုဖွင့်ထားစေဖြစ်တယ်လို့တမရယုံပြောခွင့်ရကပြောဆိုလိုက်ပါတယ်တိုင်းဒေသနဲ့ကိုင်မဟာမိတ်အဖွဲ့ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတိစောက်ဖို့ဆိုရင်တမရော်ဘက်ကထိုးစစ်တွေကိုရက်ပြီးတော့တိုင်းဒေသတွေကစုခွာပေးဖို့တောင်းဆိုလိုက်ပြီးတော့သူတို့အနေနဲ့ကတော့ခုခံတော်လှန်ရေးစစ်ကိုဆက်ဆင်နွှဲရအောင်မယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒေသခံတွေကတော့နည်းမြေတည်ငြိမ်ရေးငြိမ်းချမ်းရေးအရာဆွေးနွေးကြဖို့လိုလားနေကြပါတယ်။အသေးစိတ်ကိုမတ်စုမုံကပြောပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကွတ်ခိုင်105မိုင်ကုန်းသွယ်ရေးစခန်းနဲ့ရဲကင်းစခန်းတွေတပ်မတော်တပ်စခန်းတွေကိုအဓိကပိတ်မှတ်ထားပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ KIA, MMDAA, TNLA, AA တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကပူးပေါင်းပြီးတော့တိုက်ခိုက်ခဲ့ကြတာသတင်းတစ်ပတ်ကျော်ကြာခဲ့ပြီးဖြစ်ပေမဲ့လို့အခုချိန်အထိကတော့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်အခုဖြစ်နေတဲ့ရှမ်းမြောက်ပိုင်းကစီးရဲတင်မာမှုတွေနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌဒေါင်းဆန်းစုကြည်ဘက်ကငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်သူတွေအားလုံးပါဝင်နိုင်ရေးတကားဖွင့်ထားပြီးငြိမ်းချမ်းရေးခရီးကိုအတူလျှောက်လှမ်းဖို့ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။မြမအစိုးရဘက်ကလည်းအခုချိန်ထိလည်းတကားဖွင့်ကြိုးစားနေဆဲဖြစ်တယ်လို့မြမသမရာယုံပြောခွင့်ရဦးစောထေက VOA မြန်မာပိုင်းကိုပြောပါတယ်။
ဒီတိုက်ခိုက်မှုဖြစ်စဉ်မှာကျွန်တော်တို့စစ်ဖက်နဲ့မဆိုင်နဲ့ပေါ့နော်အရသာကြည့်သူတွေအများကြီးထိခိုက်ဒဏ်ရာရသေးသေးသေးရှိတယ်အခုဒဏ်ရာသေဆုံးဆင်းကိုကြည့်လိုက်ရင်တက်မတော်နဲ့ရဲတပ်ဖွဲ့ကနည်းတယ်ကျွန်တော်ကြည့်သူလူတို့ကများပါတယ်အဲ့တော့ဒီရွေတက်ကဘာလဲဆိုတော့ကျွန်တော်တို့ကဒီငင်းညာကြီးကိုကျွန်တော်တို့ကကန့်လန့်နေတယ်လက်ရှိချိန်မှာလည်းကျွန်တော်တကားပွင့်ထားတယ်ကန့်လန့်ထားတယ်ဆိုတော့ကျွန်တော်တို့နိုင်ငံတော်ပြည်ငါဖို့ကိုကျွန်တော် NRC ဥက္ကဋ္ဌရဲ့ထုတ်ပြန်ကြေညာချက်မှာပါတဲ့အတိုင်းဒီရှမ်းရောက်တွေကပါဝင်ကျွန်တော်တို့ကဒီနေ့အကြံမှုရအောင်တော့အစိုးရကအစွမ်းကုန်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာပြောထားပြီးသားဖြစ်ပါတယ်။အခုချိန်မှာတော့ကျွန်တော်တို့ကတကားဖွင့်ထားစေဖြစ်တယ်။ကျွန်တော်တို့ကတိုက်တွန်းနေစေဖြစ်တယ်ပေါ့နော်။နောက်ဆုံးကြရင်တော့ကျွန်တော်တို့တိုင်းပြည်ကိုကမောက်ကမဖြစ်အောင်အခုလက်ရှိပေါ့နော်။ကျွန်တော်တို့ဒီမိုကရေစီတမ်းကြောင်းကိုတွန်းနေတဲ့အချိန်မှာမြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုတွေမဖြစ်အောင်စီးပွားရေးရကမောက်ကမတွေဖြစ်အောင်ပေါ့နော်။ခုနဆိုတဲ့ပြည်သူတွေဒုက္ခရောက်အောင်လှုပ်လာတာတွေပို့တိရပို့ပြီးတော့ကြားချိလာမယ်။တိရပို့ပြီးပြစ်ထန်လာမယ်ဆိုရင်တော့ဒီတာဝန်ကအခုတိုက်ခိုက်တဲ့ရက်လက်ကောင်ပေါ့နော်ဒီအဖွဲ့ရဲ့တာဝန်အပြည့်အဝဖြစ်လာပါလိမ့်မယ်
တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဘက်ကတော့စစ်မှန်တဲ့ငြိမ်းချမ်းရေးတိစောက်ဖို့ဆိုရင်တက်မတော်ဘက်ကတိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတာတွေကိုရပ်ပြီးတိုင်းရင်းဒေသတွေကနေစုခွာပေးဖို့တောင်းဆိုလိုက်ပါတယ် သူတို့အနေနဲ့မြန်မာတက်မတော်ကိုမလွဲမရှောင်သာတဲ့အခြေအနေကြောင့်ပူပေါင်းတိုက်ပွဲဝင်နေတာဖြစ်ပြီးခုခံဒေါ်လာရေးစစ်ကိုလည်းဆက်လက်ဆင်နွှဲသွားမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ကပူတွဲကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဒုက္ခသည်တွေကိုကူညီစောင့်ရှောက်ပေးထားတဲ့တရုတ်နိုင်ငံကိုလည်းကျေးဇူးတင်တယ်ဆိုတာကိုမဟာမိတ်အဖွဲ့ဘက်ကမှတ်တမ်းတင်ဖော်ပြပါတယ်။အခုလိုတိုင်းသားနဲ့နှစ်ကိုင်းနဲ့တက်မတော်တို့တရုတ်မြန်မာနယ်စပ်အနီးတိုက်ခိုက်နေတာတွေကိုရက်စဲကြဖို့ကိုလည်းတရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်။အခုလိုတိုက်ပွဲဖြစ်နေချိန်မှာတရုတ်နိုင်ငံဘက်ကအစ်မြစ်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ပြီးတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံပါတယ်။ဒါ့အပြင်မြန်မာတရုတ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနနဲ့ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေကနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဆွေးနွေးကြကြတယ်လို့ဦးစောထေကပြောပါတယ်။
ကျွန်တော်တို့ 2+2 meeting ပေါ့ 2+2 ဆိုတာကမြန်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေအမာဒုဝန်ကြီးတွေဦးဆောင်ပြီးတော့ကျော်လောက်တဲ့သဘောပေါ့။အဲ့ဒါဘာကြောင့်လို့လဲဆိုတော့ကျွန်တော်တို့နဲ့အင်မီဂျင်နိုင်ငံတွေမှာနေသားနေသားဒီသားနဲ့ပတ်သက်လို့အငင်းပွားမှုတွေအဲပူပေါင်းဆောင်ရွက်မှုတွေလိုအပ်တယ်ဆိုရင်ကျွန်တော်တို့အစ်မလိုက်ကော်မတီတွေရှိတယ်နေသားကော်မတီတွေပေါ့နော်အဲ့ဒါတွေရှိတယ်ဒါပေမဲ့ကျွန်တော်တို့နဲ့တရုတ်နိုင်ငံမရှိဘူးဘာကြောင့်မရှိလဲဆိုတော့တရုတ်မြန်မာနေသားပေါ့နေနမိတ်မျိုးကိုကိုပြုပြီးတော့ကိုကျက်ပြုပြီးတော့လုပ်နေတဲ့အခုလက်မှတ်မထိုးရသေးတဲ့လက်နက်ကိုင်တပ်ဖွဲ့တွေကအဲ့မှရှိတယ်ရှိတဲ့အတွက်ကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ကြားမှာနေသားဒေသမှာဖြစ်ဖြစ်အိုဘက်ဒီဘက်တခုခုပေါ့နော်အဲ့လိုတည်နေအကြောင်းအလုံးစုံမှုကိုထိခိုက်စေနေတဲ့အခါဖြစ်လာရင်ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံသားမှာပြောရရင်ကျွန်တော်ဘိုးစစ်နေမှာတော်တော်ပြီးပြောနေရတယ်ပြောနေရတော့ကျွန်တော်တို့ဂျန်နဲ့နိုင်ငံတွေနဲ့အလားတူမြေဆက်ဒေသတည်ငြိမ်ရေးအေဂျင့်ရေးကိုဒါနှစ်ဖက်လုံးကိုပြောတာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပူးပေါင်းဆောင်ရွက်ဖို့အတွက်နိုင်ငံကာကွယ်ရေးနဲ့နိုင်ငံသားရေးပါတဲ့ကျွန်တော်တို့ +2 meeting ကြီးလုပ်တင်နေဆိုတဲ့အခါနဲ့ကျွန်တော်ကဒီအဆိုအရမှလက်ထက်မှာစပြီးဆောင်ရွက်တာဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကိုင်ပူပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းတက်မတော်စစ်ကြောင်းဘက်ကလည်းဒေသရင်းမှာနေမြေလိုက်ရှင်းနေလို့တိုက်ပွဲတွေကြောင့်အရသာတချို့အသက်သေဆုံးမှုရှိခဲ့ပါတယ်ဒီလိုအသက်အန္တရာယ်နဲ့ဒေသရင်းလုံခြုံရေးစိုးရိမ်ရလို့တရုတ်နေဆက်ကိုထွက်ပြေးတိမ်းရှောင်ရသူအပါအဝင်အိုးအိမ်စွန့်ခွာထွက်ပြေးနေရသူထောင်ပေါင်းများစွာရှိလာနေပြီလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒါကြောင့်ဒီပဋိပက္ခကိုစည်ရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနှီးလန့်နဲ့ဖြေရှင်းကြပါလို့ဒုက္ခသည်တွေကိုလိုက်လံကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူငယ်ကိုရဲ့အဖွဲ့ကစိုင်းတော်ဆိုင်ကလည်းမြစ်တာရက်ခံပါတယ
်။ဟိုနိုင်ငံရေးကိုနိုင်ငံရေးနှီးနဲ့ဖြေရှင်းဖို့ပဲကောင်းပါလေ။ဟိုအခုကဒီလိုထုပဲနှစ်နာတယ်လေ။အနာရှင်ချင်းဖေးရှိရလေ။ဆိုတော့အမြန်ဆုံးဖြေရှင်းဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်။ဟုတ်ကဲ့
။အခုလက်ရှိအခြေအနေမှာလဲကွက်ခိုင်လာရှိုးမူဆယ်ဘတ်တွေမှာတံတားတွေနဲ့ရဲကင်းတွေကိုတိုက်ခိုက်မှုတွေရှိနေစေဖြစ်သလိုကုန်ကားတွေကိုမီးရှို့မှုနဲ့တံတားတွေမှာမိုင်းထောင်ဖောက်ခွဲမှုတွေရှိနေပြီးအပြန်အလှန်ပစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိလို့အရက်သားတချို့သေဆုံးမှုရှိနေပါတယ်။စစ်ပြေးဒုက္ခသည်တွေကိုတော့ခေတ္တဆစ်ဆောင်စခန်းတွေဖွင့်လှစ်ထားပြီးဒေသခံပြည်သူတွေနဲ့ရက်မိရက်ဖတွေကစောင့်ရှောက်ပေးထားပြီးတော့အခုလက်တလောအခြေအနေမှာတော့ရာသီဥတုထံကြောင့်အဝတ်အစားနဲ့အနှွေးတွေတွေအရေးပေါ်လိုအပ်နေတယ်လို့သိရပါတယ်ရှင်
မဆုမွန်တက်ဆက်ထားတာပါသောတာရှင်များရှင်အခုဒီခါမှာတော့ဒီနေ့ည9:00စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသောတာရှင်များရှင်ဒီမဒီမအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူသက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံဘယ်နည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူလူအကြပညာပေးလုပ်ငန်းတွေတွင်တွင်ကျကျဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းညင်ကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြမယ်ရှင်။
သောတာရှင်များအနေနဲ့ဒီနေ့ည9:00မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုထွားမှာတော့ကျန်းမာရေးသတင်းတစ်ပုဒ်ကိုတစ်ဆက်ထည့်တင်ဆက်ပေးပါမယ်။ကလေးတွေကိုငှက်ဖျားယောဂတိုက်ဖြတ်တဲ့ဆေးတိုက်ခြင်းအပြင်ဒီယောဂကူးစက်ပြန့်နှံ့မှုကိုတိတိတတ်တာရောကြစေနိုင်တယ်လို့သုတေသီတွေကပြောကြပါဗျ။လောလောဆယ်ဒီလိုဆေးတိုက်တဲ့အစီအစဉ်အများစုဟာအသက်5နှစ်အောက်ကလေးငယ်တွေအတွက်သာဖြစ်ပေမဲ့လည်းတကယ်တော့ဒီအသက်အရွယ်ကန့်သက်ချက်ကိုတွေးလိုက်မယ်ဆိုရင်တော့ငှက်ဖျားယောဂဖြစ်ပွားတဲ့အရေးအတွက်ပိုပြီးကြဆင်းသွားနိုင်တယ်လို့ Bill and Melinda Gates Foundation ကငွေကြေးထောက်ပံ့ပေးထားတဲ့ဒဂိုရီတန်ရှင်းရေးနဲ့အပူပိုင်းဒေသဆေးဝါးဆိုင်ရာလန်ဒန်တက္ကသိုလ်ရဲ့လေ့လာချက်တစ်ခုမှဖော်ပြထားပါတယ်။ဒီကြောင်းပြည်စုံကို Henry Ridgewell ကလန်ဒန်မြို့ကပေးပို့ထားတဲ့တင်ဒင်ကိုမှခင်ပြထွေးကပြောပြပေးပါလိမ့်မယ်ရှင်။
ကမ္ဘာတဝန်းပြည်ရတဲ့2015ခုနှစ်ကငှက်ဖျားယောဂါဖြစ်ပွားမှုပေါင်း214တန်းရှိပြီးလူ4,380,000သေဆုံးခဲ့တဲ့အကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကခန့်မှန်းပြောဆိုထားပါတယ်။သေဆုံးသူအများစုဟာအာဖရိကတိုက်တောင်ပိုင်းဆာဟာရာဒေသနဲ့နိုင်ငံတွေမှာပါ။ စနေကောင်းနိုင်ငံမှာရှိတဲ့ Speak Up Africa အဖွဲ့လိုအကူအညီပေးရေးအဖွဲ့တွေကကျန်းမာရေးဝန်ထမ်းတွေကတော့ငှက်ဖျားယောဂအဖြစ်များတဲ့နေရာတွေမှာမိုးရင်ချင်းဆိုရင်အသက်70နှစ်အထိကလေးငယ်တွေကိုငှက်ဖျားယောဂကြိုတင်ကာကွယ်နိုင်မဲ့စိတ်တိုက်တဲ့နည်းလမ်းတွေရဲ့စတင်လှုပ်ဆောင်နေပါတယ်ဒါဦးတော့ရာသီအလိုက်ငှက်ဖျားယောဂဖြစ်ပွားမှုကြိုတင်ကာကွယ်နည်းအတူက SMC လို့ခေါ်ပါတယ်ဒီစီစဉ်မှာကလေးငယ်2သိန်းပါဝင်ပြီးတကူရီတက်ရှိင်းနဲ့ဘူပိုင်းဒေသဆေးဝါးဆိုင်ရာလန်ဒန်တက္ကသိုလ်ကသုတေသီတွေကစောင့်ကြည့်လေ့လာခဲ့ကြတာပါဒီသုတေသနလုပ်ငန်းကိုတော့ပါမောက်ခဖောမီလီကန်ကဦးဆောင်ပါတယ
် The treatments then have to be repeated at strictly 4-week intervals and that's quite challenging in terms of
ပရမရှင်စစ်တိုက်ပြီးလေဘတီတီမှာနောက်တစ်ချိန်ထပ်တက်ရပါတယ်။ကျဲတီကြလို့ရတာမို့ဒီလိုလို့ရတာကအာဖရိကကျေးလက်ဒေသတွေမှာတော့မလွယ်ပါဘူး။ဒါတော့နိုင်ငံတွေမှာဒီနီလန်သစ်ကခက်မြန်မြန်အသားကျလာနေပါပြီ
။ဒါအပြင်ရလက်ကိုလည်းတွေ့လာရတာပါ။ဒီစီစဉ်ကြောင့်စနီဂေါနိုင်ငံမှာအသက်70နှစ်အောက်ကလင်းငယ်တွေအခြားငှက်ဖျားယောဂဖြစ်ပွားမှုတစ်ဝက်ကျော်ရော့ကျသွားပါတယ်။ယောဂကူးစက်မှုလည်းကျသွားတာကြောင့်အသက်70နှစ်အထက်ကလင်းငယ်တွေကြားမှာလည်းဒီယောဂဖြစ်ပွားမှုက၄ပုံတစ်ပုံကျဆင်းသွားပါတယ်။
By expanding the age range, one is then treating a larger fraction of
the parasite residual. အသက်အကန့်အသတ်ဒူးခြင်းအပြင်ချင်းကနေတဆင့်ကူးစက်တဲ့ဒီယောဂဖြစ်ပွားမှုကိုအများကြီးကာကွယ်ကုသရာရောက်ပါလိမ့်မယ်
။ဒီနှစ်2016ခုနှစ်အတွင်းနိုင်ငံပေါင်း17နိုင်ငံမှာအသက်5နှစ်အထိကလင်းငယ်15သန်းကိုစီးတိုက်ကျွေးပြီးတော့ SMC စီစဉ်မှုအကောင့်ထဲဖော်ခဲ့ပါတယ်။ဒီထက်အသက်အရွယ်ပိုကြီးတဲ့ကလင်းငယ်တွေကိုပါစီးတိုက်ခြင်းအဖြစ်ယောဂဖြစ်ပွားမှုတွေကိုကာကွယ်နိုင်တဲ့ဆရာကိုနောက်ဆုံးလေ့လာချက်တွေကဖော်ပြနေတယ်လို့ပါမောက်ခမီလီကန်ကပြောပါတယ
်။ What we found was that if you're going door to door it doesn't take much extra time to treat older children.
အိမ်ဝင်တိမ်ထွက်သွားနိုင်မယ်ဆိုရင်အသက်အရွယ်ပိုကြီးတဲ့ကလင်းငယ်တွေကိုစီးတိုက်ဖို့အချိန်အများကြီးပိုယူစရာလည်းမလိုပါဘူး။စာတင်ရင်ပြပမှာစီးတိုက်တယ်ဆိုရင်လည်းတစ်ချိန်ထဲမှာကလေးငယ်အများအပြားကိုစီးတိုက်နိုင်တယ်ဆိုတာကျွန်တော်တို့တွေ့ရပါတယ်
။နောက်တစ်ဆင့်စမ်းသပ်ရမှာကတော့ဒီစနီဂေါနိုင်ငံအပြင်အာဖရိကကတခြားနိုင်ငံတွေမှာပါအသက်အရွယ်ပိုကြီးတဲ့ကလေးငယ်တွေကိုဒီ SMC အစီအစဉ်မှာပါဝင်စေခြင်းအဖြစ်ပို့ပြီးတော့အကျိုးရှိစေမလားဆိုတာလေ့လာဖို့ပဲဖြစ်တယ်လို့ပါမောက်ခမီလီကန်ကပြောပါတယ်ရှင်
။ကျမရဲ့သတင်းတစ်ပုဒ်ကိုမက်ခင်ပြည်တွေတင်ဆက်ထားတာဖြစ်ပါတယ်။ VOA ရဲ့ညဘက်အစီအစဉ်ကိုည9:30မှတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီကနေ့စနေနေ့ညနေခင်းစီစဉ်နေမှကြားခင်မှာပြီးဆုံးတော့ပါပါအခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအကြီးအကျယ်ကိုနန်းလောက်ကကြီးညာပေးပါမယ်ရှင
်ကျူဘားနိုင်ငံရဲ့ကွန်မြူနစ်ကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်60အရွယ်မှာကွယ်လွန်သွားပြီလို့အငြင်းဖြစ်သူလက်ရှိသမ္မတရာအူကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေကကြေညာပါတယ်ကွယ်လွန်ရတဲ့အကြောင်းရင်းကိုချက်ချင်းမသိရသေးပါဘူးဖီဒယ်ကက်စထရိုကိုစနေနေ့မှာမိသူကြုံမှာပါဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဘက်ခြမ်းမှာပထမဆုံးကွန်မြူနစ်နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖူဂန်စီယိုပါတစ်စတာကိုအာဏာကဖယ်ရှားခဲ့ပြီးနောက်သူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါ။ဖီဒယ်ကက်စထရိုဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်1959ကနေ1986ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတော့1986ကနေ2008အထိသမ္မတဖြစ်တာဝန်ယူခဲ့ပါတယ်။သူကိုဆိုရှယ်လစ်စနစ်ရဲ့ချန်ပီယံတဦးဖြစ်တဲ့အနေချက်ဝါဒကိုဆန့်ကျင်သူတဦးဖြစ်သတ်မှတ်ကြပါတယ်။ဒါအပြင်ဖီဒယ်ကက်စထရိုဟာကျူဘားကွန်မြူနစ်ပါတီရဲ့အတွင်းရေးမှူးချုပ်ဖြစ်လဲ1961ကနေ2017ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရအဖွဲ့မှာနိုင်ငံခြားရေးဝန်ကြီးနေရအတွက်ရွေးချယ်ရေးအခြေအတင်ပြောနေကြဆဲဖြစ်ပေမဲ့လို့မနေ့ကတောက်ကြနေကတော့နောက်ထပ်အရေးကြီးရာထူးနှစ်ခုအတွက်ခန့်လိုက်ပါတယ်။သူ့အမျိုးသားလုံးချုံရေးအကြံပေးနေရမှာကက်သလင်းမက်ဖလန်နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်ဒေါ်နယ်မက်ကန်တို့ကိုခန့်အပ်လိုက်တာပါ။တရားထူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်မလိုပါဘူး။ဒီမတိုင်ခင်ရွေးချယ်ခံနာမှုတွေမှာလုပ်ငန်းအတွေ့အကြုံမရင်ကျက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်။
မန္တလေးကသတင်းချင်းချုပ်ကိုကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်ကို9:20ထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ24 kHz 9323ညနဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျန်းမာရွှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.